အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့သတင်းတွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံမြို့အတွင်းကမွဆလင်ကျေးရွာတစ်ခုမှာအင်္ဂါနေ့ညဦးပိုင်းတုန်းကမီးလောင်မှုတစ်ခုထပ်မံဖြစ်ပွားပြီးတော့နေအိမ်14လုံးလောက်လောင်ကျွမ်းခဲ့ပါတယ်။ဒီမီးလောင်မှုဟာရှို့မီးဖြစ်တယ်လို့ရဲတပ်ဖွဲ့ကယူဆထားပေမဲ့အခုချိန်ထိတော့တရားခဏ်တွေကိုဖမ်းဆီးရမိတာမရှိသေးပါဘူး။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ဒီမီးလောင်မှုဟာမောင်တော်မြို့နယ်ကမွတ်စလင်ကျေးရွာတစ်ခုဖြစ်တဲ့ဒူချီရာတန်းအလဲရွာမှာလူ40လောက်တပ်ဖြတ်ခံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပျက်ခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့တာကြောင့်အစိုးရတာဝန်ရှိသူတွေကဒီဖြစ်ရပ်ဟာမဟုတ်မှန်ကြောင်းနိုင်ငံတကာတန်တမန်တွေကိုရှင်းလင်းပွဲကျင်းပပြီးမကြာခင်မှာဖြစ်ပွားခဲ့တာပါမီးလောင်မှုဖြစ်တဲ့ရွာကတော့ဒူချီရာတန်းအနောက်ရွာဖြစ်ပြီးအင်္ဂါနေ့ည9နာရီလောက်ကစတင်လောင်ကျွမ်းရာမှာ10နာရီလောက်မှမှမီးညွန့်ကျိုးခဲ့ပါတယ်ဒီမီးလောင်မှုနဲ့ပတ်သက်ပြီးမောင်းတော့ခရိုင်ခရိုင်ရဲမှူးကြီးရွှေတန်းကအခုလိုပြောပါတယ
်ဆစ်ချောင်းရင်ပါအင်းနေနေကြီးတွေဟာလေးရင်နဲ့အင်းတက်တက်လေးဆစ်နေရင်ပေါ့ဆစ်ချောင်းရင်ပဲလောင်အဲရှုံးမိပါပြီဗျာသူကဆိုအထက်ကနေသူတို့နေကြတာရှိလို့ချိုးရွာပါပဲဒီမှာလည်းမိမနဲ့ကလေးတွေကအကုန်ရှိပြီးသားပဲဆိုတော့သူကသူဘောကတရားရောရဲ့အစီအမံနဲ့ကိုယ့်အကူချိုးတဲ့ပုံစံပါပဲဒီအိမ်နေမှာလည်းပါလေကောင်ရိုးတို့ဘာလို့ခမိုးတွေမှာတင်ထားတဲ့ဟာတို့အကုန်တွေ့ပါလေ။နော်သူဟာသူရှုတဲ့အရှင်တွေပါပဲ။ဘာလို့တော့ပါလေကတိုင်းသားတွေကတော့လုံးဆရာမရှိဘူး။တိုင်းသားတွေကဒီနောက်မှာလူနေစုရယ်။ကင်းချောင်းတို့ဘာလို့ဆိုရင်35ရင်းမရှိရလေ
။လောလောဆယ်မှာတော့မီးရှို့တဲ့လက်တဲ့တရခံကိုဖမ်းဆီးရမိတာမရှိသေးပဲစုံစမ်းနေစေဖြစ်တယ်လို့ပြောပါတယ်။ဗိုလ်တူးနဲ့မနက်မှာတော့မောင်းတော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်နဲ့မြို့နယ်အုပ်ချုပ်ရေးမှူးတို့ကဒူချီရာတန်းအနောက်ရွာကရွာသားတွေကိုရွာမှာပြန်နေဖို့အတွက်ခေါ်ယူထားတယ်လို့လည်းခရိုင်ရဲမှူးကြီးရွှေတန်းကပြောပါတယ်
။အော်အခုတော့ကျွန်တော်ကမနက်ကပဲမြို့နယ်အုပ်ချုပ်ရေးမှူးရဲ့လွှတ်တော်ကိုယ်စားလှယ်ဦးအောင်မျိုးမင်းလာတယ်။လာတော့သူတို့လူတွေကိုသူတို့အတွေ့အကြုံသူနေဖို့ပြန်ခေါ်ပေးလိုက်။အခုပြည်ဆိုရင်ကျွန်တော်ကသူတို့မရှိရင်လွှတ်တော်ကတော့ဒါကချစ်စတဲ့သူကမိကျွန်နိုင်တဲ့နေသားလေးရှိဖို့ဒီတော့ပြည်သားဝင်မနေဘူးဆိုရင်ကျွန်တော်လုံချိုးလုံးရမယ်အဲဒါကျွန်တော်လုံချိုးရင်လောက်ထားလို့သူတို့ဝင်မနေရဘူးဆိုတာဖြစ်တော်မင်းနော်အဲအကြောင်းမလို့ဦးအောင်မျိုးမင်းတို့ကိုပြောပြီးတော့ဒီအတွက်တော့ကိုယ်စီလေးပြောခဲ့သူတို့သူရင်သူနေခိုင်းပါလာနေပါလိမ့်ပြလာနေကြပါပြီအဲကြောင့်ကျွန်တော်လုံချိုးရင်လည်းကျွန်တော်ဟောထားလိုက်ပြီကျွန်တော်လည်းဟိုဟာတမျိုးမြင်မှဆိုလို့ဒါသူကျွန်တော်ရှိရင်သူတို့ကလာရမှာမဟုတ်ဘူးလေ
ဒီမီးလောင်မှုမှာတော့အသေးအပြောင်းမရှိကြောင်းနဲ့ဆုံးရှုံးမှုတန်ဖိုးကိုတော့16သိန်းလောက်ရှိမယ်လို့ခန့်မှန်းကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်ဒူချီရာတန်းရွာအနီးကအစ္စလမ်ဘာသာဝင်ဒေသခံတဦးကတော့ခရိုင်ရဲမှူးရဲ့ပြောဆိုချက်အပေါ်အခုလိုဝေဖန်ပါတယ
်ဟိုသူတို့ဘက်ကအဲ့လိုပဲပြောရှိမယ်ဆိုတဲ့အခြေအနေဒီပြောမယ်ဆိုသူတို့ကိုယ်တိုင်ကအဲ့ဒီမှာလုံခြုံရေးအဖြစ်တာဝန်ယူထားတာကိုအဲ့ဒီမှာအပြင်ကလူတွေလည်းဝင်လို့မရဘူးကိုရွာကိုအိမ်ကိုမိချုံမယ်ဆိုတဲ့ပုံစံမျိုးပဲသူပြောမှာပေါ့ဗျာဒါကိုအိမ်ကိုမိချုံမှာလား
မောင်းတော်မြို့နယ်ဒူချီရာတန်းအလဲရွာမှာဇန်နဝါရီလ23ရက်နေ့ကကင်းလှည့်သွားတဲ့ရဲတပ်ဖွဲ့ဝင်တွေကိုဒေသခံရွာသားတွေကတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ချက်ကြီးတဦးဟာတနက်နေ့အတူပျောက်ဆုံးနေခဲ့ပါတယ်ဒီလိုပျောက်ဆုံးခဲ့တဲ့နောက်လုံခြုံရေးတပ်ဖွဲ့နဲ့ဒေသခံတိုင်းသားတွေပူးပေါင်းပြီးဒူချီရာတန်းအလဲရွာကိုပြန်လည်တိုက်ခိုက်ခဲ့လို့အမျိုးသမီးနဲ့ကလေးတွေတေဆုံးတာတွေရှိတယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီလိုအမျိုးသမီးနဲ့ကလေးတွေတေဆုံးတဲ့ဆိုတဲ့သတင်းကိုအစိုးရဘက်ကညှင်းဆို့ခဲ့ရမှာကုလသမဂ္ဂအမေရိကန်နဲ့ EU ခေါ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုဆောင်ရွက်ဖို့နဲ့ကျူးလွန်သူတွေကိုအရေးယူပေးဖို့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုခဲ့ကြပါတယ်။အင်္ဂါနေ့ကတော့မြန်မာအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဌာနကဝန်ကြီးဦးဆောင်ပြီးနိုင်ငံတကာတန်တမန်တွေကိုအမျိုးသမီးနဲ့ကလေးတွေကိုတပ်ဖြတ်တဲ့သတင်းမဟုတ်မှန်ကြောင်းထပ်မံရှင်းလင်းခဲ့ပါတယ်။မနေ့ဖန်ကြာလာရေးနေ့မှာတော့ EU နိုင်ငံကတန်တမန်တွေဟာဒူချီရာတန်းရွာကိုတွားရောက်ပြီးလေးလာစုံစမ်းဖို့ရှိနေပါတယ်။